Welcome to the Voice of America in Burmese.
Minglawak mya. VOA American Day and Natasha Kugune, October 22nd, Ingani Milake season ago. American Bidonzi, Washington DC Murogan is starting to go in the Wabi. I do be done as the Tongs and Snail Laser, Laser Shitugani, Panyu Nasi Nangalo. VOA website Samina Pite, Burmese.voanews.com. VOA Facebook Samina, VOA Burmese News Mallet, Bainete Nasi Naimare. So now, Yemen Toma. ဒီနေ့မြန်မာပြည်အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ဒီမြန်မာသတင်းတွေကိုတော့မျက်ရင်ချင်းနိုင်တဲ့အတူကြီးညာပါမယ်။ Syria အရှေ့မြောက်ပိုင်းကရေနံလုပ်ငန်းတွေကို IS ရန်ကနေအမေရိကန်တပ်ဖွဲ့တွေကာကွယ်ပေးထားစေလို့ကာကွယ်ဝင်ကြီး Mark Esper ကပြောပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံချဖို့ဂျပန်လုပ်ငန်းရှင်တွေကိုဒေါက်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်။
ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတွေအထက်ကောက်ဆက်ဘဇားမှာခလုံးနေကြတဲ့ရဝင်းကြဒုက္ခသည်တွေတွေကမြင်းနူးကျွန်းဘတ်ဆန်ချားကိုဆန္ဒလျောက်ပြောင်းရွှေ့လိုသူတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီးရင်ကောက်ယူနေတဲ့အကြောင်းအခုလိုကြားရမှာပါ
ရှိပါတယ်သူတို့ပြည်နယ်တွေကသူတို့ကဟိုဒီမှာစီးရင်တွေပါပဲယူနေတယ်စီးရင်ကောက်နေတယ်အမှမာလူဟန်ဂျာလိုနေရဲ့နေရာတိုင်းမှာလာလာပြီးတော့
ဒီသတင်းနဲ့အတူအမေရိကန်ကအာဖဂန်ရောက်တပ်ဖွဲ့တွေကိုတိတ်တဆိတ်ပြန်လည်ရုတ်သိမ်းနေတဲ့ကိစ္စမလေးရှားကနေပြီးတော့ပြန်လာတဲ့မြန်မာနိုင်ငံသားတချို့ထိုင်းမလေးနယ်စပ်မှာဖမ်းဆီးခံရတဲ့သတင်းနဲ့ဩစတြေးလျနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်တွေတင်းကျပ်လာတာတွေကိုဩစတြေးလျသတင်းစာတွေကကန့်ကွက်ကြတဲ့သတင်းလားစတဲ့သတင်းလားတွေကိုနားဆင်ကြရပါမယ
်ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကရေနံလုပ်ငန်းတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေသိမ်းယူသွားမဲ့အရေးကနေကာကွယ်ပေးဖို့အဲ့ဒီအနည်းတစ်ပွိုင်မှာအမေရိကန်တပ်ဖွဲ့တချို့ဆက်လက်တက်ချထားတဲ့အကြောင်းကာကွယ်ဝင်ကြီး Mark Esper ကတင်းနှလာနေမှာပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတာမှာတနင်္လာနေ့ကတော့ကားအစီးတရာကျော်ပါတဲ့ရင်တန်းနဲ့အမေရိကန်တပ်ဖွဲ့တွေဆီးရီးယားကနေအီရတ်ဘက်ကိုဖြတ်ကျော်လာခဲ့ပါတယ်ဒါပေမဲ့လည်းရေနံတွင်းတွေအနီးမှာတော့ကတ်တွေဥဆောင်တဲ့ Syria Democratic တပ်ဖွဲ့တွေနဲ့အတူအမေရိကန်တပ်ဖွဲ့တချို့ကင်းလည်နေဆဲဖြစ်တယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်တပ်ဖွဲ့ဝင်အရေးအတွက်နဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဆုံးဖြတ်ချက်မရှိသေးသလိုသမ္မတထရန့်ထံတင်ပြထားတဲ့အစီအစဉ်လည်းမရှိဘူးလို့ကာကွယ်ဝင်ကြီးကပြောပါတယ်။သမ္မတထရန့်ကတော့ရေနံလုပ်ငန်းတွေကိုကာကွယ်ပေးထားတယ်လို့တင်းနှင်းကွေနေတုန်းက Twitter မှာရေးပါတယ်။ဒေသအနီးကမြို့နှမြို့မှာအမေရိကန်တပ်ဖွဲ့တွေရှိနေကြောင်းဝင်ကြီး Esper ကပြောပါတယ်။အထူးသဖြင့်တော့အဖြတ်အမှောက်လုပ်ရက်တွေအတွက်ငွေရှာနေတဲ့တခြားအဖွဲ့အစည်းတွေနဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့တို့ဘဏ္ဍာငွေကြေးမရဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်အင်အားပမာဏကိုတိတ်တဆိတ်ရှော့ချနေခဲ့ရမှာပြီးခဲ့တဲ့နှစ်ကအထိရှော့ချခဲ့တဲ့တပ်သားဥယျာဉ်စုစုပေါင်း 2,000 ထိရှိခဲ့ကြောင်းအာဖဂန်မှာရှိနေတဲ့ထိပ်ပိုင်းအမေရိကန်ပို့ချုပ်ကြီးတအူးကတင်းနယ်လာနေကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒါပေမဲ့အာဖဂန်မှာစစ်ပြေးရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာသူတို့အတွက်ရှင်းရှင်းလင်းလင်းရှိနေတဲ့ဥတီချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းရှိနေကြောင်းလည်းသူကဆိုပါတယ်။ပို့ချုပ်ကြီး Austin Scott Miller ရဲ့ထုတ်ဖော်ပြောဆိုချက်အရအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အား12,000 လောက်အကြမ်းပြင်းရှိနေသေးတယ်လို့ဆိုပါရယ်အာဖဂန်ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝင်ကြီး Mark Esper နဲ့ကာဘူးမြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပို့ချုပ်ကြီး Miller ကပြောကြားရမှာအာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အားကို8,600အထိရှော့ချခဲ့မယ်ဆိုရင်တော့အမေရိကန်ရဲ့စီးရေးစွမ်းရည်ကိုရှော့တွက်လို့မရဘူးလို့ဆိုပါရယ်အမေရိကန်ကာကွယ်ဝင်ကြီး Mark Esper ဟာအာဖဂန်နစ္စတန်နိုင်ငံကိုမျှော်လင့်မထားဘဲတနင်္ဂနွေနေ့ကရုတ်တရက်ရောက်ရှိခဲ့တာဖြစ်ပြီးအာဖဂန်သမ္မတ Ashraf Ghani နဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်တပ်ဖွဲ့ဝင်တွေကလည်းတွေ့ဆုံနှုတ်ဆက်ခဲ့ပါရယ်ရှင်
အီရန်နဲ့တင်းမာနေတဲ့ Saudi Arabia မှာအမေရိကန်တပ်ဖွဲ့တွေတိုးမြင့်ချထားမယ်လို့အမေရိကန်စစ်ဌာနချုပ် Pentagon ကကြေညာပြီးတဲ့နောက်ရက်ပိုင်းကြာမှာပဲအမေရိကန်ကာကွယ်ဝင်ကြီး Mark Esper Saudi Arabia ကိုတင်းနှလာနေကကြိုတင်မကြေညာပဲရောက်ရှိနေတဲ့အကြောင်း AFP သတင်းကဖော်ပြပါတယ်အာဖဂန်နစ္စတန်ခီးစင်ကနေ Saudi ကိုရောက်ရှိလာတဲ့အမေရိကန်ကာကွယ်ဝင်ကြီးနဲ့ခီးစင်အသေးစိတ်ကိုတော့El Akbaria ရုပ်တံမှာလည်းထုတ်လွှင့်မထားပါဘူး။ Saudi ရဲ့ရေနံလုပ်ွက်တွေအပေါ်စက်တင်ဘာလလယ်ပိုင်းတုန်းကမောင်းတူမဲ့ drone ရှင်နဲ့တိုက်ခိုက်ခံရမှုနောက်ပိုင်းအင်အားထပ်ဖြည့်ဖို့ Saudi အစိုးရဘက်ကတောင်းဆိုခဲ့ပြီးတဲ့နောက် Sorima, American Tapuet did reach Tatame Jam, Bindigun Sitana Joga, Autobala, Seti and Niga, Josu Taraba, Sori Yina Lokwa de Epo, Iran Baka, Dakaita, Lule, America, Napitin Tabare, Dakaye Tapuan Nakune, Nauta Donji Yangawa Ye Tapu Rigule, Sorigo Silu Tabi, Bigger Laga Salu, Sorima, Tachare, Tapu Wenji Dwe, Susu Bang Dongdong of Shinibi, Lule Gawe Wenjiga, Piovare.
ဥရောပသမဂ္ဂကနေပြတိန်ခွဲထွက်ရေးသဘောတူညီချက်ကိုအခြားဖွဲ့ဝင်29ခုနဲ့ဝင်ကြီးချုပ်ဂျွန်ဆန်ဟာပြီးခဲ့တဲ့သတင်းပတ်ကသဘောတူညီမှုရရှိခဲ့တာပါ။ဒါပေမဲ့လည်းဒီခွဲထွက်ရေးသဘောတူညီမှုကိုဥပဒေအဖြစ်ပြဋ္ဌာန်းသတ်မှတ်ပြီးမှသာဆောင်ရွက်ရမယ်ဆိုပြီးပြတိန်လွှတ်တော်အမတ်တွေဘက်ကအချိန်ဆွဲဖို့မဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုတော့အင်္ဂါ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 kHz 12133လိုင်းနိုမီတာ40 kHz 9133လိုင်းနိုမီတာ51 kHz 5805နဲ့လိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ကင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံချဖို့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဖိတ်ခေါ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမင်ကုံးမှာတော့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုအလေးထားဖိတ်ခေါ်သွားတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်အဆင်ပြေချောမွေတဲ့အနေအထားမျိုးဖြစ်အောင်မြန်မာအစိုးရတွင်ပြုပြင်ပြောင်းလဲမှုတွေကိုဒေါအောင်ဆန်းစုကြည်ကမင်ကုံးမှာထည့်ပြောပါတယ်။ဂျပန်အစိုးရနဲ့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့စီစဉ်တဲ့မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမှာတော့မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံခြားဘဏ်တွေထပ်ပြီးဖွင့်လှစ်ခွင့်ပြုရေးသုံးသပ်နေတဲ့အကြောင်းလက်ရှိမှာရာနှုန်းဖြင့်နိုင်ငံခြားဘဏ်73ခုလဲပတ်နေတဲ့အကြောင်းပြောပါတယ်။ဒါ့အပြင်အမတ်ကန်လုပ်ငန်းထဲမှာဆိုရင်လည်းနိုင်ငံသားရင်းနှီးမြှုပ်နှံမှုအပြည့်အဝခွင့်ပြုထားတဲ့အချက်ကိုအလေးပေးပြောဆိုပြီးအသက်အာမခံလုပ်ငန်းမှာပထမဆုံးလာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေထဲမှာ Daiichi Life လဲတစ်ခုအပါအဝင်ဖြစ်တယ်လို့တက်ရောက်လာတဲ့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံတွင်အလုပ်ကံတွေဖန်တီးပေးမဲ့အခွင့်အလမ်းသစ်တွေဖော်ဆောင်ပေးမဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုကြောင်းဂျပန်အစိုးရဖိတ်ကြားချက်နဲ့တိုကျိုကိုတင်းကနေနေ့ကရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။တနင်္လာနေ့မှာပဲဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးရခိုင်ပြည်ပခအရေးစီးပွားရေးကိစ္စတွေအဓိကဆွေးနွေးခဲ့ကြပါတယ်။ဒီကနေ့အင်ကာနေ့မှာတော့ဂျပန်ဧကရစ်သစ်နာရူဟီတိုရဲ့နန်းတပ်ပွဲအခမ်းအနားကိုဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကရခဲ့တဲ့သင်ခန်းစာကိုကြည့်ပြီးလာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာ Facebook ကိုအသုံးချပြီးကျိုးကင်ချဲလဲမှုကိုကာကွယ်ဟန့်သွားသွားမှာဖြစ်တယ်လို့တနင်္လာနေ့က Facebook ကုမ္ပဏီကပြောကြားခဲ့ပါတယ် Facebook ပေါ်မှာခိုင်လုံမှုမရှိတဲ့အပြုမူတွေကိုဖျက်ပစ်ဖို့ကုမ္ပဏီနေနဲ့ဆောင်ရွက်နေပြီးဒီလိုဖြစ်ရတဲ့ပတ်သက်လို့2016ခုနှစ်ခတဲ့ကစလို့နှစ်နဲ့ချီအချက်လက်တွေကိုကြဲကြဲပြန့်ပြန့်ပြုစုခဲ့ကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခိုင်လုံမှုမရှိတဲ့အပြုမူဆိုတဲ့အဓိပ္ပာယ်ဆိုတာကို Facebook ကုမ္ပဏီကဖွင့်ဆိုရမှာစီယုံလှူရှားမှုနောက်ွယ်ကနေအဖွဲ့အစည်းရဲ့နာမည်နဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုဖုံးကွယ်ပြီးလှည့်ဖြားဆောင်ရွက်တဲ့အပြုမူတွေဖြစ်တယ်လို့ဆိုပါရယ်ဖုံးကွယ်လှူဆောင်တဲ့အပြုမူမှာအဖွဲ့အစည်းဒါမှမဟုတ်သူ့ရဲ့လှူရှားမှုတွေပိုးပြီးလူကြိုက်များဖို့ဒါမှမဟုတ်မူရင်းရှိတာထက်ပိုးပြီးအားကိုးရတယ်ဆိုတာပြသဖို့ဒါမှမဟုတ် Facebook ရဲ့အရေးယူမှုကိုရှောင်တိမ်ဖို့အတွက်လှုပ်ကြတာဖြစ်ကြောင်းကုမ္ပဏီကဆိုပါရယ်တနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာ Asoya Taupan Mune, Sanwe Nide, Instagram, Facebook, Samyan Narine, Apoe Si Samyana, Susu Bao, Leguma, Kailo Mumishide, Apu Mugu, Dreshi Gede, Dre, Tetain Gedzang, Popya Tabare, Eddie Dega Donguha, Iran Sassanibi, Dakugaro, Rashane, Sanwe Nide, Lu Suvarish.
Indonesia Nangan Bali Juma Muye Siwari Ne Du Pamire Tai Mutamine Une Piente Mutata Udo Nine Tedan Pitan Chamba Kaya Nine Lu Bali Akakon Tanaga Tanila Nimha Pure Jiao Iepi Dima Popia Bari Tai Nangan Dari Pite Kasarin Kamkone Sani Chamini Tiruga Bigade Drimpa Donga Tai Nangan Bangalkani Li Yene Bali Go Sayo Larama
သူရဲ့အဝတ်အစားတွေအဖွဲ့ပြီးတော့သေဆောင်လာတဲ့မက်သက်ဖက်တမင်စိတ်ကြွစီပြတက်ကီလိုဂရမ်နီးပါးကိုတွေ့ခဲ့တာလို့အာနာပိုင်တို့ကပြောပါတယ်ရှင်။ထိုင်းပြည်မဟာဝကြီးရလောင်ကွန်ဟာတိတ်မကြတိတ်ကင်ကတရားဝင်ဘရင်ကျင်ရော့ဖြစ်ရွေးကောက်လိုက်တဲ့သူ့ရဲ့ကိုရန်တော်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ထိုင်းတော်ဝင်တက်မတော်ကဘုံမူကြီးစနီနက်ဝန်ဗာဂျီရာဘတ်ဒီကိုကျင်ရော့ Robert Juan Vajra Bagdiha Ko Josie Boatwe, dear win me biaji at Saint Dango, Tetean Lopo, Jovan Gere, look, time being up, Susegeraba. တော်ချောက်ဆက်ခုနှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မဟာဝဂျီယာလွန်ကွန်ဟာလွန်ခဲ့တဲ့၃၄နှစ်အရွယ်စနီနက်ဝမ်ဗဂျာရာဘတ်ဒီကိုအရင်ထိုင်းပြည်မင်းတွေလက်ထက်ကအစင်လာရှိခဲ့တဲ့ဘရင်ဂျင်ယာရောဆိုတဲ့ခေါင်းစဉ်နဲ့သူ့ရဲ့မိဖုရားအသစ်ဖြစ်ရွေးမြောက်ရွေးကောက်တင်မြောက်ခဲ့တာဖြစ်ပါရဲ့ရှင်
အင်္ဂါဒီမနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ပြောပြကြတာပါ။အခုတော့နိုင်ငံသတင်းဆောင်ပါတစ်ခုကိုအရင်ဆုံးနားဆင်ကြရအောင်ပါ။အမေရိကန်နိုင်ငံကအာဖဂန်နစ္စတန်ရောက်သူတို့ရဲ့တပ်ဖွဲ့တွေကိုတိတိကျကျပြန်လည်ရုပ်သိမ်းနေပါတယ်။အရင်ကတပေါင်း၄တောင်လောက်ရှိတဲ့အနေနဲ့အခုလောလောဆယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ပေ ှာပဲအခုလိုအမေရိကန်တပ်တွေရှော့ချဖို့စီစဉ်လာတာဖြစ်ပါတယ်။ VOA သတင်းတောက် IAD Skull အစ္စလာမဘတ်ကပြပို့တဲ့သတင်းလာကိုပြောပြလိုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကအင်အား2000ကျော်ကိုလွန်ခဲ့တဲ့တစ်နှစ်အတွင်းရုတ်သိမ်းလျှော့ချခဲ့တယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထိပ်တန်းတပ်မတော်တူကဒီလနေ့မှထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုရုတ်သိမ်းခဲ့ပေမဲ့လည်းကြာရှိနေတဲ့အမေရိကန်တပ်တွေဟာသူတို့ရဲ့ရည်မှန်းချက်တွေကိုဖြည့်ဆည်းနေနိုင်စေဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ဂျီအော့စတင်စကော့မီလာရဲ့အခုလိုထုတ်ဖော်ပြောကြားချက်အရအာဖဂန်နစ္စတန်နိုင်ငံမှာလက်ရှိအမေရိကန်တပ်ဖွဲ့အင်အား12000ကျော်ရှိနေပါတယ်။အဲ့ဒီတပ်ဖွဲ့တွေဟာအယ်ကိုင်ဒါနဲ့ IS အဖွဲ့တွေလိုအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတဲ့နည်းတူတာလီဘန်တွေကိုတိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုလည်းလက်ချင်းအကြမ်းဖက်ပေးပြီးအကူအညီတွေဆက်လက်ပေးနေစေဖြစ်ပါတယ်။ဒီကြောင်းသတင်းစာရှင်းလင်းပွဲမှာပိုတူဂျီအော့စတင်မီလာကအခုလိုပြောပါတယ်
။ Unbeknownst to the public as part of our optimization over the last year we've reduced the our authorized strength by 2000 here.
တပ်ဖွဲ့ဝင်တွေကိုအထူးအောင်ဆုံးအဆုံးချနိုင်ဖို့အရေးလူအများမသိစေပဲပြီးခဲ့တဲ့နှစ်အတွင်းတပ်ဖွဲ့ဝင်2000ကျော်ကိုကျွန်တော်ပြန်လည်ရိတ်သိမ်းခဲ့ပါတယ်။တပ်ဖွဲ့တွေအထူးအဆုံးစွမ်းဆောင်နိုင်ရည်ရှိဖို့တမှုတယောက်အနေနဲ့မျက်ခြေပြက်လို့မရပါဘူး။တပ်ဖွဲ့ဝင်တွေအတွက် NDA ရှိနိုင်မှုနဲ့တာဝန်ယူရမယ့် mission အပေါ် NDA ကြောက်နိုင်မှုတွေကိုသိမြင်နားလည်ဖို့လိုအပ်ပါတယ်
။ဒီနေ့ကနေ့နေ့မှာချိုတင်မချေညာပဲကပူးကိုရောက်ရှိလာတဲ့ American ကာကွယ်ရေးဝန်ကြီး Mark Esper ကလည်းအာဖဂန်က American တပ်တွေကို Syria မြောက်ပိုင်းက American တပ်ဖွဲ့တွေကိုရုတ်သိမ်းသလိုရုတ်တရက်ရုတ်သိမ်းမလားဆိုတော့လူတွေရဲ့စိုးရိမ်ပူပန်မှုတွေကိုခြေဖြတ်ပြောကြားခဲ့ပါတယ်။ဒီနေ့လာနေသတင်းစာရှင်းလင်းပွဲမှာဝန်ကြီး Esper ကအာဖဂန်ပြည်သူတွေအတွက်ကာလရှည်ကြာတာဝန်ယူထားကြောင်းအာဖဂန်မှာ American ဒေါ်လာတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံခဲ့ကြောင်းအာဖဂန်ပြည်သူတွေရော American ပြည်သူတွေပါတနအုပ်ဆန်နဲ့အသက်သွေးချွေးတွေဆုံးလွတ်စေခဲ့ရကြောင်းဒါရီအားလုံးဟာအာဖဂန်မိတ်ဆွေတွေနဲ့တခြားလူတွေအမေရိကန်တို့ရဲ့လုပ်ရအပေါ်အထင်အမြင်မမှားရအောင်အမှန်ကန်ပြေးနိုင်လိမ့်မယ်လို့ထင်မိကြောင်းအလားတူပဲဆီးရီးယားနဲ့နှိုင်းယှဉ်ပြီးတော့အာဖဂန်အခြေအနေကိုအတိတ်ပဲကောက်ယူစရာမရှိဘူးလို့လည်းထင်ကြောင်းပြောပါရယ်။ဒါပြင်အာဖဂန်အရေးနဲ့ပတ်သက်ပြီးနောက်တစ်ဆင့်ဟာနိုင်ငံရေးသဘောတူညီချက်ရရှိဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးအက်စပါကအလေးနဲ့ပြောကြားသွားခဲ့ပါရယ်။ သူရဲ့ဒီလိုပြောဆိုချက်တွေဟာအမေရိကန်ညီညာရေးစစ်ဆင်ရေးခေါင်းဆောင်ဇယ်မေခါလီဇတ်တာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်မှာတွေ့ဆုံပြီးညီညာရေးပြန်ဆဖို့အလားအလာကောင်းနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်တကယ်တော့ဒီဆွေးနွေးပွဲတွေကိုညီညာရေးသဘောတူညီချက်လက်မှတ်ရေးထိုးကနေမှမှအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရက်ဆိုင်ခဲ့တာဖြစ်ပါတယ်တာလီဘန်တွေကတော့အမေရိကန်နဲ့ညီညာရေးပြန်ဆဖို့ထပ်ကတလဲလဲတောင်းဆိုနေကြတာပါဒီတနင်္ဂနွေနေ့တရက်ထဲမှာပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီလည်းအာဖဂန်ကိုတိတ်တဆိတ်သွားရောက်ပြီးအာဖဂန်နိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့တုံ့တက်သူတချို့ကတော့အာဖဂန်လုံခြုံရေးအတွက်အမေရိကန်ဘက်ကလှုပ်ဆောင်နေတာတွေအမကန်ချက်ပေးနေတာတွေဟာတကယ်ပဲထိရောက်မလားဆိုတာကိုတန်တရားရှိနေတုံးပါခင်ဗျာ
။ဒီမြန်မာပိုင်းအစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကနေမြင်းနူကျွန်းဘာစန်ချာမှာဆန္ဒလျောက်ပြောင်းရွှေ့လူတွေစီးရင်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကောက်ယူနေပါတယ်။ရိုဟင်ဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမယ်လို့ပြောထားပေမဲ့ဒုက္ခသည်တွေနေရာရင်းပြန်နိုင်မပြန်နိုင်သေးတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ပြင်ဆင်တာဖြစ်ပါတယ်။ဘာစန်ချာကျွန်းရဲ့အခြေအနေကိုဒုက္ခသည်တွေဘလို့သိချင်နားလည်ထားပါတယ်။ပြောင်းရွှေ့ရေးပေါ်မှာရောဘလို့သဘောထားတွေရှိလဲဆိုတဲ့ပတ်သက်ပြီးကောက်ဆက်ဘဇားမှာခလုံးနေတဲ့ကိုမမောင်စိုးကိုမတ်တင်ကြီးထိုင်ဆက်သွဲမိမြတဲ့အခါမှာတော့ပြောင်းလို့သူတွေရှိတယ်လို့မပြောင်းလို့သူတွေလည်းများနေတယ်လို့သူကအခုလိုစာပြီးဖြေချပါတယ်ခင်ဗျာ။
ဘာလဲဆိုကိုယ်ကကမန်ဒီဂျင်းနေနေတဲ့ဘာညာလူအရှုံးနဲ့ကျွန်တော်တွေ့ခဲ့ပါတယ်။သူတို့ကအဲ့ဒီကျမဒေရောမမတော်ဘူးလို့သူတို့အမြဲတမ်းဝန်ခံပါတယ်
။အဲ့တော့ဒီဘာဆန်ချာကိုပြောင်းလို့ရှိရင်အခုလက်ရှိဒုက္ခသည်စခန်းမှာနေတာထက်ပိုကောင်းလာမှာလား
။သူတို့ပြောတော့အဲ့ဒီကျမပေါ်လာတိတ်ချနေပြီ။အခုကျွန်တော်တို့ဟိုဒီမှာဒုက္ခသည်ရှိနေလို့ဘာလို့ကျွန်တော်တို့ပိုးနေရလဲ။ဒါပါကလေးမလူရကတိတ်တူတက်တယ်။ဘာလို့အဲ့ကဟိုလူတွေကအဲ့မှာနေနိုင်ရင်တွားပြီးတော့မနေတာလဲ။အဲ့လိုမျိုးအမဲနဲ့မဲဟိုမဲကွင်းတွေတုတ်ပါလေ။
တွားကျင်တဲ့သူတွေရောရှိပါသလား
။ဟိုဒုက္ခတွေတချို့ကတွားပေါ်တွားအစဉ်လေးဖြစ်ပါလေ။
တွားကျင်တဲ့သူတွေလည်းရှိရပေါ့နော်ဟုတ်လား
။ဟုတ်ရှိပါလေ
။ဟုတ်ကဲ့သူတို့ကဘာလို့တွားကျင်တာလဲ
။သူတို့တွားကျင်တယ်ကသူတို့ပြောတာဒီမှာလဲအစဉ်မပြေဘူး။အမစွာပြီးတော့တွားချင်းနဲ့ဘလူပဲဖြစ်ဖြစ်တွားချင်းနဲ့လို့ဆိုပြီးတော့စိတ်ပူပြီးတော့အဲ့လိုမျိုးတွားချင်းနဲ့အရှုကိုတင်းညားပါဘူး
။ဟိုမတွားချင်းတဲ့သူတွေကရောက်တော့သူတို့အဲ့ဒီကျွန်းကိုလည်းမရောက်ဖူးဘူးသူတို့ကဒီကျွန်းကိုဟိုစိတ်မချတဲ့သဘောနဲ့မတွားချင်တာလားအဓိကဘာဖြစ်လို့မတွားချင်တာ
။သူတို့မတွားချင်တာကဘာလို့ဆိုတော့သူတို့အဲ့မှာဘယ်တော့မှတွားတာလည်းမရှိဘူးနောက်ပြီးတော့သူတို့လူတချို့ကိုဒီလူအများစုတွေကအဲ့လိုကိုကြပြီးတော့တနေရမှာယူတော့ရင်သူတို့မပြောဘူးအဲ့လိုမျိုးလေးသဘောထားမျိုးတွေရှိပါလေနောက်ပြီးတော့အဲ့ဒီကျွန်းကဟိုပီလီဟိုပီလီထဲမှာဖြစ်လို့သူကတောင်းနေတာအဲ့မျိုးလေးရှိပါလေပြီးတော့ဟိုအာနာပန်တွေကအမှဆိုရင်ပို့ပြီးတော့ကျက်မဲ့အဲ့ဒီမျိုးဆိုတော့ပုံပြပါလေ
အခုလောလောဆယ်မှာရောကျွန်းကိုပြောင်းမွှေ့ဖို့ပြင်နေတဲ့သူတွေရှိပြီလား
ရှိပါလေသူပြင်နေရတော့သူတို့ကဟိုဒီမှာစီရင်နေပါပဲယူနေရစီရင်ခေါင်းနေရအဲ့မှာဒီမှာလူဟန်ကျတော့နေရနေရတိုင်းမှာလာလာပြီးတော့အဲ့ဒီကျွာကစကားပဲပါလေပြောပါလေပြီးတော့ပွားရှင်တဲ့လူတွေရဲ့ရင်းနေပါတော့ခေါင်းနေရလို့ရှိပါတယ
်အဲ့တော့ကိုမောင်မောင်ဆိုအဲ့ဒီဒုက္ခတဲ့စခန်းထဲကလူတွေကဘာဆန်ချာကျွန်းကိုသွားခြင်းနဲ့မသွားခြင်းဘူးဆိုပြီးတော့သူတို့ဆန္ဒကိုလွတ်လွတ်လပ်လပ်ပေါ့နော်ရဲရဲဝင်းဝင်းနာမည်တက်ပြီးတော့ပြောရဲကြပါသလ
ားလူမပြောရဲကြပါဘူးဒီမှာသူတို့ကျွန်မရကူလောလောဆယ်တကွစကေးရကျင်းနေတဲ့မခုံးပါဘူးဒီလိုပေါ့နော်အဲ့ဒါကြောင့်မလို့အခုဒီမှာဟိုသွားရည်လာရည်နေတော့ဒီအစင်းနေပြီဘူးအဲ့ဒါကြောင့်မလို့လူတွေကဟိုသူကသူတို့ဟိုပုံပြီးတော့ပြောနေကြတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီကျွန်းအကြောင်းကိုရောဒုက္ခတဲ့စခန်းမှာလာရှင်းပြတာမျိုးရှိပါသလား
ဟုတ်ရှိပါတယ်အဲ့ဒီမျိုးရှိပါတယ်ဒီမှာဟိုအာနာပါန်တွေကဟိုအဲ့ဒီကျွန်းကျွန်းကိုဟိုဒီမှာဟိုဒူဟန်ဂျာတော့တေတီကိုခေါ်ပြီးဟိုပြောပြပါတယ်ဒီလူကိုခမရတော့ကိုဒီလူအာလမခေါ်ပြီးတော့မှယူဟိုပြောင်းရေးမှမဟုတ်ပါဘူးလို့ခမရတို့ရဲ့စန္ဒတွဲကခမရတို့တွားရင်လူပဲဟိုယူရုံဟိုပြင်းတယ်လို့ဟိုဘာလဲရှင်အာနာပါန်တို့ကပြောပါတယ်
ဒီပြောင်းချင်မှပြောင်းဆိုတဲ့သဘောပဲရှင်းပြပါသလားဒီကျွန်းမှာနေရေးထိုင်ရေးစားရေးတောက်ရေးသူတို့ဒီစီစဉ်ပေးမဲ့ဟာတွေကိုရှင်းပြပါသလား
ဟိုအခုဒီမှာကဟိုတော့စတဲ့မှာကလူတွေကဟိုတနေရာမှာတမျိုးစီပြောပါတယ်နေရာတိုင်းမှာစကားဟိုတမျိုးဟိုတကူပဲပြောနေတာမတွေ့ရသေးပါဘူးကျွန်တော်အနေနဲ့ဒါမဲ့သူတို့ပဲရှင်းပြတာအဲ့ဒီပါရှင်ချော်ချော်ရဲ့ဟိုအကျင့်တွေကိုရှင်းပြပါတယ်အဲ့ဒီပါရှင်ချော်ကဘယ်လိုလဲဟိုနေတိုင်းမလားမနေတိုင်းလို့လားနေရင်ဘယ်လိုဖြစ်နေလဲအခွင့်အရေးတွေဘယ်လိုလိုရမလဲအဲ့ဒါကိုရှင်းပြပါတယ်
ဘာခွင့်ရေးတွေရမလဲရှင်
အခုဒီတိသူတို့ပြောတာက data အမှပုံကောင်းမယ်ဒီမှာကနေဒီမှာကတိလူငယ်ရဲ့အရေးကကျွန်တော်တို့မှအရင်ပြည်ဘူးအဲ့မှာတွင်းရင်တွားရင်ကအရင်ပြည်တယ်လို့ဟိုသူတို့ကအဲ့လိုမျိုးဟိုကတိတွေပါပဲသိနေတာရှိပါတယ
်ပရိုဂျက်တက်ခတ်တဲ့ရေဘတ်စန်ဂျာဂျွန်းကိုပြောင်းရွှေ့လို့ပြောင်းရွှေ့ပြီးကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေကစီးရင်ကောက်ယူနေတဲ့ကိစ္စအပေါ်မတ်တင်ကြီးထက်ရဲ့မေးမြန်းတင်ပြချက်ဖြစ်ပါတယ်ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလာတပုတ်ကိုနားဆင်ရပါမယ်။မလေးရှားနိုင်ငံနဲ့ပြည်တော်ပြန်လာကြတဲ့မြန်မာနိုင်ငံသား33ဦးဟာထိုင်းမလေးနယ်စပ်ဆုံကလာခရိုင်တွေကတစ်တော်အတွင်းမှာပုံောင်းနေစဉ်အောက်တိုဘာလ27ရက်ညနေပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ကြမဲ့မြန်မာနိုင်ငံသား33ဦးဟာထိုင်းမလေးနယ်စပ်ဘက်ကိုခိုးဝင်လာကြတာပါ။အောက်တိုဘာလ27ရက်နေ့ညနေ6နာရီအချိန်လောက်မှာထိုင်းမလေးနယ်စပ်ထိုင်းနိုင်ငံဆုံကလာခရိုင်စရောင်မြို့တတော်အတွင်းမှာပေါင်းအောင်နေကြချိန်မှာပဲသူတို့ကဖမ်းဆီးခံခဲ့ရပါတယ်။အမျိုးသမီး3ဦးနဲ့အမျိုးသား10ဦးပါတဲ့သူတို့အုပ်စုကိုနယ်စပ်ကင်းလဲ့နေကြတဲ့ထိုင်းနယ်သားဆောင်တပ်ရင်း9321ကတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါ။ရွှေပြောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ထိုင်းမလေးနယ်စပ်ဟဲ့ရံမြို့တာဝန်ခံဥပကြီးကတော့အခုလိုပြောပြပါတယ်။
သူတို့ဒီပွဲစားကနေပြီးတော့တိုးထင်းမှာတင်ထားတဲ့အရှင်ကာလာပေါ့မှာတိုးထင်းမှာပဲမိတာဟုတ်ကဲ့အခုဒီ2019မှာကျွန်တော်ဒီဟိုင်းရန်ပတ်ဝန်းကျင်မှာ2000ပတ်ဝန်းကျင်လောက်ရှိမယ်မှာဆန်အကုန်လုံးအဖန်အစည်းပေါ့နော်2000ပတ်ဝန်းကျင်လောက်ရှိတယ်ဟုတ်ကဲ့အခုရေစခိုင်းထဲမှာပြည်နေတာပဲ
ထိုင်းနယ်သားဆောင်တပ်ဖွဲ့ဝင်တွေစစ်ဆေးတဲ့အခါမှာတော့မြန်မာနိုင်ငံသားတွေထံမှာတရားဝင်ထောက်ထားတွေမတွေ့ရဘူးလို့ဆိုပါတယ်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်မလေးရှားနိုင်ငံမှာB4G လို့ခေါ်တဲ့ Back for Good နေရရင်ကိုကောင်းမွန်စွာဒဏ်ကြေးတက်တာစွာနဲ့ပြန်ခိုင်းတဲ့အစီအစဉ်လုပ်နေချိန်မှာအဖမ်းဆီးတွေများလာတာကြောင့်မြန်မာနိုင်ငံသားတွေဟာနေရပြန်နေကြတာပါဒဏ်ကြေးပေးပြီးပြန်မယ်ဆိုရင်မလေးရှားကိုပြန်ဝင်ခွင့်ပိတ်ပင်ခိုင်းရမှာဖြစ်တာကြောင့်နေဆက်လမ်းတွေကိုတုံပြီးတရားမဝင်တဲ့နေနဲ့ပြန်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာလူမောက်ကိုပွဲစားတွေနဲ့ဆက်သွယ်ပြီးတဲ့နောက်လူပွဲသားတွေကနေဆက်လမ်းကြောင်းကနေသူတို့ကိုခေါ်လာခဲ့ကြတယ်လို့ထိုင်းဘက်ကလာခေါ်မဲ့လူပွဲသားကိုစောင့်ရင်းတစ်တော်ထဲမှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါရဲ့ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါ။ဆက်လက်ပြီးဩစတြေးလျနိုင်ငံကသတင်းစာလွတ်လပ်ခွင့်အခြေအနေကိုကြားကြရမှာပါ။ဩစတြေးလျနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေတွေတင်းကျပ်လာမှုကိုစန့်ကျင်တဲ့အနေနဲ့ဩစတြေးလျရဲ့နာမည်အကြီးဆုံးသတင်းစာကြီးတွေကသူတို့ရဲ့မျက်နှာပုံစာမျက်နှာကိုအနှစ်ရောင်မင်းနဲ့ဖုံးအုပ်မောင်းချလိုက်ပါတယ်။ကိုယ်လုံးကလုံးနေတဲ့သတင်းတောက်တွေဟာရာဆွေးပြုမှုဆိုင်ရာချင်းချောက်ခံရမှုတွေနဲ့အတူအစိုးရရဲ့တင်းကျပ်တဲ့ရှုဝတ်မှုတွေရဲ့တားကောင်တွေဖြစ်နေကြတယ်လို့လည်းသတင်းဌာနတွေကအက်ဒီတာတွေကဝေဖန်နေကြပါတယ်။စစ်နီမျိုးကနေဖီလ်မာစာသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြပေးပါမယ်ခင်ဗျာ
။မျက်နှာပုံစာမျက်နှာကိုအနှံ့အောင်တုပ်ပြီးတော့မကြုံစဘူးကန့်ကွက်မှုဟာလူဝတ်အချက်လက်တွေသိရှိနိုင်ခွင့်တားမြစ်ချက်ဥပဒေမှာသတင်းတောက်တွေကင်းလွတ်ခွင့်ပေးအောင်လို့ဩစတြေးလျအစိုးရကိုဖိအားပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ပြခဲ့တဲ့ဂျွန်လာတော့ကဩစတြေးလျရုပ်တံထုတ်လွှင့်ရေးကော်ပိုရေးရှင်း ABC ရုံးချုပ်ကိုရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်စာရွက်စာတမ်းတွေသတင်းစာအက်ဒီတာတယောက်စီမှရှိရဲဆိုတဲ့တန်တရားနဲ့ ABC ကိုဝင်ရောက်ပြီးတော့ရှာဖွေခဲ့တာပါ။2019ခုနှစ်မှာအာဖဂန်နစ္စတန်နိုင်ငံတွင်းကဩစတြေးလျစစ်တပ်မှအလွဲသုံးစားလုပ်မှုရှိတဲ့ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်တဲ့သတင်းတွေကိုဖော်ပြခဲ့ရတဲ့ဆက်ဆက်ပြီးတော့အခုလိုရှာဖွေခြင်းခဲ့ရတာလို့ ABC ကပြောပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ Melbourne မြို့ The Age သတင်းစာတိုက်ကသတင်းတောက် Richard Baker ကအခုလိုပြောပါတယ်
It's really the media standing up on behalf of the people we try to serve, which is the public.
ကျွန်တော်တို့လွှတ်ပြတဲ့ပြည်သူတွေကိုဒီမီဒီယာကတကယ်ပဲကိုစားပြုရက်တည်နေတာဖြစ်ပါတယ်။ပြည်သူတွေအကျိုးတွဲလို့နာမည်ခံပြီးအစိုးရကလှုပ်ဆောင်နေတဲ့အရေးကြီးတဲ့ကိစ္စတွေကိုပြည်သူတွေသိရှိနားလည်ပြီးဆုံးဖြတ်နိုင်အောင်လုပ်ပေးရမှာပါ။ဒီလိုမလုပ်ပေးနိုင်ရင်ကျွန်တော်တို့တာဝန်မချေဘူးလို့ခန်းစားရပါတယ်
ဩစတြေးလျဝန်ကြီးချုပ် Scott Morrison ကတော့သတင်းမီဒီယာတွေကဥပဒေကိုလေးစားလိုက်နာမှာဖြစ်မယ်လို့ဆိုပါတယ
် We always believe in the freedom of the press. It's an important part of our freedoms as a liberal democracy. also believe in the rule of law.
ခွင့်ပေါ်အမျက်တစေရင်ဒီမှုရှိပါတယ် liberal democracy နိုင်ငံတစ်ခုရဲ့လွတ်လပ်မှုမှာအရေးကြီးတဲ့အစိပ်ပိုင်းတစ်ခုကသတင်းလွတ်လပ်ခွင့်ဖြစ်ပါတယ်ကျွန်တော်ဟာတရားဥပဒေစိုးမိုးရေးအပေါ်မှာလည်းယုံကြည်ပါတယ်တရားဥပဒေရဲ့အထက်မှာကျွန်တော်ရောခင်ဗျားတို့ရောသတင်းတောက်တွေရောဘယ်သူမှမရှိပါဘူ
းဩစတြေးလျဆိုရတဲ့သတင်းမီဒီယာတွေကြားမှာနှိရှေကြတဲ့တင်းမာမှုတွေရှိလာခဲ့တာပါဗာတီကန်မနာရေးမှူးဟောင်းကာဒီနယ်ဂျော့ချ်ဘယ်တယောက်ဟာအရွေမရောက်သူတွေအပေါ်မှာနိုင်ငံဆိုင်ရာစော်ကားမှုအဖြစ်ရှိတဲ့အကြောင်းတရားရုံးဆုံးဖြတ်ချိန်ဒီဇင်ဘာလတုန်းကသတင်းတော့တွေသတင်းယူဖို့တရားရုံးကတာမြင်ခဲ့ပါတယ်။အဲ့ဒီတရားစီရင်မှုအကြောင်းသတင်းယူခဲ့တဲ့ဩစတြေးလျသတင်းတော့တွေထုတ်ဝေသူအယောက်30ကျော်ကိုတန်ကြီးရိုက်ဖို့နဲ့ထောင်ချဖို့အခုခါမှာအစိုးရရှိနေတွေကဆောင်ရွက်နေကြတာဖြစ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်ပြည်အောင်စုကဂျန်ဖက်တိုက်ခိုက်မှုနောက်ပိုင်းကစပြီးတော့ချမှတ်လိုက်တဲ့ဂျန်ဖက်ဝါဒတိုက်ဖြတ်ရေးနဲ့လုံခြုံရေးဥပဒေကြောင့်သတင်းလွတ်လပ်ခွင့်လည်းတဖြည်းဖြည်းထိခိုက်လာနေဆိုပြီးတော့ဩစတြေးလျသတင်းမီဒီယာအဖွဲ့အစည်းကဝေဖန်ပါတယ်။ဩစတြေးလျရဲ့ဥပဒေတွေနဲ့ထောက်လိုင်းရေးအဖွဲ့အစည်းတွေကသတင်းလွတ်လပ်မှုကိုဘလောက်ထိခိုက်မှုရှိတယ်လဲဆိုတာကိုလွှတ်တော်ကော်မတီတရားဖွဲ့ပြီးတော့စမ်းစစ်ဖို့အစိုးရကတောင်းဆိုထားပါတယ်။ဒီဖွဲ့ရဲ့စမ်းစစ်ချက်ကိုနောက်လာမှစီရင်ခန်းစာတင်ပြရမှာလည်းဖြစ်ပါတယ်ရှင်
။မအီတန်စင်ပါ။ဆက်လက်ပြီးအမေရိကန်နိုင်ငံကယူရီနွေးငွေ3အပြော်ယထာခီးစဉ်တစ်ခုအကြောင်းပစ်ဆယ်ဗေးနီးယားပြည်နယ်ရောင်းစ်မြို့ကနေဗီယိုသတင်းတောက်ဒေဘရာဘလော့ခ်ပြောပြထားတဲ့သတင်းကိုကိုသားညွန့်ဦးကပြောပြပေးပါမယ်ခင်ဗျာ
။1832ခုနှစ်စတော့စ်ဘတ်ယထာလန်ကိုခုချိန်ထိဖွင့်ထားပြီးတာကတော့အတိတ်ကိုခံစားနိုင်သေးဘူးပါလို့ဒီယထာယုံမှုစီဖာရက်ကပြောပါတယ်။
We really desire for people to come here
and ဆရာစုစောပိုင်းယူရီငွေ3မီတာစီရတဲ့တွေ့ကြုံကိုဒီကနေ့ခေတ်လူတွေခံစားရသေးကြတာပါ။
အကောင်နဲ့ယူနီငွေအင်ဂျင်ဆက်တွေတုံးပြီးတော့တသားယထာတွဲတွေနဲ့ဒီမီးယထာကိုမြို့တစ်ဝိုက်မှာ25မိနစ်ကြာစီးနိုင်ပါတယ်။ယထာလန်ကတော့ခီးတူအတွက်ပါ။တခြားမြို့ကြီးတွေစီကိုခီးဝေးသွားတဲ့ယထာလန်တွေနဲ့ချိတ်ဆက်ပြီးတဲ့လမ်းမို့လို့ခီးတူလို့ခေါ်တာပါ
။ Back then this was
ဘူဒစေလုံးကဆိုရင်တော့ဒီလမ်းကစတော့စ်ဘတ်မြို့နဲ့အပြင်ကဘာကိုဆက်ဆက်ပေးခဲ့တာပါဗျာ
။အထူးတန်းကတော့အဲ့ဒီခေတ်တခါကချမ်းသာလူတို့ရဲ့ကြွယ်ဝမှုကိုထင်ဟပ်ပြနေပါတယ်။ယထာစီလာတဲ့ခီးတဲ့တချို့ရဲ့အတန်တွေကိုနားထောင်ကြည့်အောင်ပါ
Trains are such a part of the fabric of this country
ဒီမီယထာတွေကဒီနိုင်ငံတွေရေးပါတဲ့စိတ်ပိုင်းတစ်ခုပါဘာဘောကနိုင်ငံတော်တော်များများအတွက်လည်းဒီလိုပါပဲဒီတော့မီယထာတွေဘယ်လိုလဲပတ်ခဲ့ကြသလဲဆိုတာနဲ့အသိကိုပြန်သွားကြည့်ရတာကောင်းပါလေ
ဟုတ်ပဲယင်းဒီပဲယင်းနဲ့တည်းအီအီသွားနေတာကိုစီးရတာပျော်စရာပါ
Oh, it's fun, and I enjoy it because of
ပြောဖို့ကောင်းပါတယ်အခုခေတ်နဲ့မတူတဲ့အခြေအနေမျိုးအတိတ်ကိုပြန်သွားရတာကိုကြိုက်ပါတယ်
ဒီမီးရထားလန်းအနီးမှာတော့ပန်ဆယ်ဗေးနီးယားမြစ်သားပြလိုက်ရှိပါတယ်။အရှေ့မြောက်ပိုင်းဒေသတွေတွင်ချိတ်ဆက်သွားလာခဲ့တဲ့မြစ်ထားတွေအကြောင်းကိုဒီပြလိုက်မှာလေးလာနေပါတယ်။ပြလိုက်ညွှန်ကြားမှုပက်ထရစ်မော်ရီဆန်ကအခုလိုပြောပါတယ
်။ We have around 100 pieces of full size
ရထားလန်းသုံးပစ္စည်းကိရိယာမျိုးစုံနဲ့ရထားတွေတွေရင်းနှွေးငွေအင်ဂျင်စက်ကောင်းတွေကုန်တွဲတွေစတဲ့အစိတ်ပိုင်း100လောက်ပြထားပါတယ်။ဒါအပြင်မီးရထားဝင်တဲ့အဝတ်အစားတွေစားတောက်တွဲမှာသုံးခဲ့တဲ့ပုဂံခွက်ရောက်တွေကိုပါပြထားပါတယ်။အခုချိန်လာကြည့်ကြတဲ့သူတွေကလည်းဟိုးရင်တုန်းကလိုပဲရင်းနှွေးငွေစက်ကောင်းကြီးကိုစိတ်ဝင်စားက
ြပါဘူး
။ကုံတွဲတွေလူစည်းတွဲတွေကိုဆွဲသွားနိုင်တော့တဲ့အားကောင်းတဲ့ဒီစက်ကောင်းကြီးတွေကိုလူတွေကစိတ်သဘောကျကြပါလား။ဒါလိုပဲတခြားနောက်ဆုံးကကပ်တွဲတွေကိုလည်းလူတွေကသဘောတွေ့ကြပါလား။ဒါကြောင့်မလို့ရင်းနှွေးငွေယထာဘောကနေလှမ်းမြင်နိုင်တဲ့ဒီနေရာက Red Caboose တက်ခုဆောင်ကတော့20ရာစုခေတ်တွဲပေါင်း35ကျွဲကိုတက်ခုကန်းတွေဖြစ်ပြောင်းလဲဖွင့်လှစ်ထားပါလား။Red Caboose တက်ခုဆောင်ရဲ့ပိုင်ရှင် Taylor Brickett ကအခုလိုပြောပါတယ
် They get to spend the night in a caboose
ကတ်တွဲထဲမှာညာအိတ်တဲခုနိုင်ပါတယ်ဒါကပြားတိုက်ထဲဝင်အိပ်ရတယ်လို့ပါပဲကတ်တွဲတွေတုံးထားတဲ့အကြီးဆုံးတဲခုဆောင်မှာ Guinness ကမ္ဘာမှတ်တမ်းမှာဖော်ပြချက်အရဆိုရင်ဒီနိုင်ငံမှာကတ်တွဲတွေကို Public ကပိုင်အများဆုံးစုဆောင်းထားတာလို့ဆိုပါတယ
်ဒါကမြစ်ထားဟောင်းကြီးတွေရဲ့အတိတ်ကိုပြန်သတိရနိုင်စေဖို့အတွက်လည်းဖြစ်ပါတယ်စထားလာစီးကြတဲ့သူတွေကတော့ဒီလိုမြင်မှုနေနဲ့ထိတွေ့ခွင့်ရတာကိုပဲသဘောကျနေကြပါတယ်ခင်ဗျ
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့တက်ရှင်များခင်ဗျာ။အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ခါအင်္ဂလိပ်မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းတူပညာ24 40 51နဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ109 kHz 1509တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီ။ဒီကနေ့မနေ့ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
ဒီဟိုဘာရှင်ရလက်ဆက်ကမှအရင်မကြည်မာတဲ့ရှင်ရလက်ဆက်ကဒီဟိုဟာမဟာဟိုဆက်အကြီးကြီးမဟုတ်တဲ့ရှင်ရလက်ဆက်လိုမျိုးပြီးတ
ော့ Washington DC ကကမ္ဘာပိုင်ရုံးချုပ်မှာမြမလျက်ဆက်ကဏ္ဍရေးလာပြီးဆွေးနွေးတဲ့ Save the Natural Resource စာနာအဖွဲ့ဒါရိုက်တာကိုအီပရဂျူဂျူနဲ့အပတ်စဉ်စီးပွားရေးကဏ္ဍမှာဆွေးနွေးထားချက်ဖြစ်ပါတယ်။ဒီဆွေးနွေးချက်နဲ့အတူဆက်လက်ပြီးကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းအကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခင်ကိုနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်အားပေါ်မပြတ်ကောက်နှုတ်ပြီးမတ်အင်ဂျင်နိုင်နဲ့မတ်အီတန်စင်တို့ကတင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ။
လူမျိုးတန်းတပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာကို ICJ နိုင်ငံတကာတရားရုံးမှစွဲချက်တင်ဖို့ဂမ်ဘီယာနိုင်ငံကလှုံ့ဆော်နေပြီဆိုတဲ့ကောင်းစဉ်နဲ့ The Daily Star မှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။ Rohingya လူနည်းစုတွေကိုလူမျိုးတန်းတပ်ဖြတ်မှုဆိုတဲ့စွဲချက်နဲ့မြန်မာကို ICJ နိုင်ငံတကာတရားရုံးတင်ဖို့ဂမ်ဘီယာနိုင်ငံကဆောင်ရွက်နေကြောင်းဂမ်ဘီယာအစိုးရရှေ့နေချုပ်လည်းဖြစ်တရားရေးဝန်ကြီးလည်းဖြစ်တဲ့ Marie Damhadu ကပြောဆိုခဲ့တယ်လို့အစချီထားပါတယ်။အာရှတရားမျှတမှုညွန်ပေါင်းအဖွဲ့ရဲ့အဆိုအရအခုလို ICJ နိုင်ငံတကာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားစွဲမဲ့ကိစ္စဟာမြန်မာအာဏာပိုင်တွေအတွက်ပထမဆုံးကြိမ်ဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ Netherlands နိုင်ငံ The Hague မှာမကြာသေးခင်ကပြုလုပ်ခဲ့တဲ့ Rohingya တွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုဆိုတဲ့ခေါင်းစဉ်နဲ့တီးတန့်ဆွေးနွေးပွဲမှာဂမ်ဘီယာတရားရေးဝန်ကြီးတမ်ဟာဒုကပြောကြားရမှာမြန်မာကို ICJ နိုင်ငံတကာတရားရုံးတင်ဖို့စတင်လှုပ်ဆောင်ဖို့သူရဲ့ရှေ့နေအဖွဲ့ကိုအောက်တိုဘာလ4ရက်နေ့ကညွှန်ကြားခဲ့တယ်ဆိုတဲ့အချက်ကိုအာရှတရားမျှတမှုညွန်ပေါင်းအဖွဲ့ကကိုးကားခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုလက်ခံထားရကြောင်းနဲ့အများစုဟာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကတည်းကရခိုင်ပြည်နယ်မှာစတင်ခဲ့တဲ့မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုဖိနှိပ်တဲ့စစ်ဆင်ရေးကြောင်း Cox's Bazaar ကိုဝင်လာခဲ့ကြသူတွေဖြစ်တယ်လို့ဆိုပါတယ်။Cox's Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသူတွားရောက်လေ့လာချိန်မှာမိုင်မောင်းအဝေးကလေးကလူမျိုးတုံးတပ်ဖြတ်မှုအနှက်အသက်ကိုရခဲ့ကြောင်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။ရဝမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့အစုလိုက်ပြုံးလိုက်အတင်းအဓမ္မပြုကျင့်ခံရမှုနဲ့တပ်ဖြတ်မှုအပါအဝင်လူမျိုးတုံးတပ်ဖြတ်မှုတွေမှာကြုံတွေ့ခံစားခဲ့ရသူတွေနဲ့အပြန်အလှန်ပြောဆိုခဲ့တဲ့သူ့ရဲ့ကိုယ်တွေ့ဖြစ်ရဲ့10နှစ်လောက်ကြာပြီးရဲ့နောက်မှာဒီလိုအလားတူဖြစ်ရမျိုးသူပြန်ပြီးတွေ့ရတယ်လို့ပဲလို့ဝန်ကြီးတမ်ဟာဒူကပြောပါတယ်။သူဟာရဝမ်ဒါနိုင်ငံကိုနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးစစ်ဆေးတဲ့အမှုမှာရှေ့နေကျုပ်ရဲ့လက်ထောက်ဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်ပြစ်မှုကျူးလွန်မှုကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်တားဆီးဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြက်ကွက်မှုကိုဖော်ပြနေတယ်လို့လည်းဝန်ကြီးတမ်ဟာဒူကဒီဟိတ်မှာပြုလုပ်တဲ့တီးတန့်ဆွေးနွေးပွဲမှာပြောခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့85နှစ်ကနူရင်ဘတ်ခုံရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာဘယ်တော့မှမဖြစ်စေရဘူးဆိုတဲ့ပေးခဲ့တဲ့ကတိအတိုင်းဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့သူကထောက်ပြခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုဆိုတဲ့ခေါင်းစဉ်နဲ့တီးတန့်ဆွေးနွေးပွဲကို The Hague မှာရှိတဲ့ Erasmus တက္ကသိုလ်ကလူမှုဘာသာရေးဆိုင်ရာနိုင်ငံတကာ Institute ကပြုလုပ်ခဲ့တာဖြစ်ပါတယ်။တီးတန့်ဆွေးနွေးပွဲမှာကနေဒါနိုင်ငံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Bob Ray လည်းတက်ရောက်ပြီးရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုအတွက်မြန်မာကိုအရေးယူဖို့လိုအပ်နေတယ်ဆိုတာကိုအခိုင်အမာပြောခဲ့တယ်လို့ဆိုပါရယ်ဒီဆွေးနွေးပွဲကိုနိုင်ငံတကာကအစင်းမြင့်အစိုးရအရာရှိတွေနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ရိုဟင်ဂျာအတိုင်းအဝိုင်းကခေါင်းဆောင်တွေစုစုပေါင်းဧည့်သည်တော်တရားထက်မနေတက်ရောက်ခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်ရှင
်မြန်မာနိုင်ငံမှာတရုတ်ကစမ်းတက်နေတဲ့နှီးလန့်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကနေဖြစ်တည်လာတဲ့နေရင်းဆိုရဲခေါင်းစဉ်နဲ့ယွန်းစန်းကအောက်တိုဘာလ15ရက်နေ့မှာရေးထားတာကို frontiermyanmar.net မှာဖတ်ရပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာပြည်내ဖြစ်ပေါ်နေတဲ့တိုင်းရင်းသားလိုင်းနက်ကိုင်တွေနဲ့စစ်တပ်ကြားပဋိပက္ခတွေကိုဖြေရှင်းဖို့ဒ တရုတ်ကနီလန်သစ်စမ်းသပ်ပြီးတော့ဖြေရှားနေတယ်ဆိုပြီးတော့ဆောင်းပါးရှင်ကဆိုပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာရေတိုတည်ငြိမ်အေးချမ်းမှုကိုဖြစ်စေနိုင်တယ်လို့ရေရှည်မှလည်းပြောင်းလဲသိနေရေးအတွက်အထောက်အကူပြုမယ်လို့ယူဆလာကြောင်းမြန်မာနိုင်ငံအတွက်တရုတ်ကမူဝါဒပြောင်းနေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံလိုပဲစီးပွားရေးဖွံ့ဖြိုးမှုကနေတဆင့်နိုင်ငံရေးတည်ငြိမ်အေးချမ်းမှုခိုင်မာအောင်လို့ဆောင်ရွက်ဖို့တရုတ်ကတိုက်တွန်းတယ်လို့ဆိုပါတယ်။တရုတ်ကပတ်လန်းစီမံကိန်းအောင်မြင်ဖို့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါတွေကိုတရုတ်ကဖြေရှင်းလိုတာလို့ထောက်ပြပါတယ်။မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြောင့်စစ်တပ်နဲ့ပြည်ပခါဖြစ်ပွားနေတာတွေကိုရောပါသွားနိုင်တယ်လို့စစ်မှန်နဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးအရာပေါင်းစည်းမှုဖြစ်တည်ရေးလမ်းကိုလည်းတဖြည်းဖြည်းဖောက်ပေးနိုင်မယ်လို့ဆိုပါတယ်။အထက်ကောင်ဆောင်ပိုင်းငင်းကြေးဆွေးနွေးမှုတွေထက်ဆိုင်ရင်အောက်ခြေကနေတကယ်လုံနိုင်တဲ့သူတွေကအထက်ကောင်ဆောင်မှုပိုင်းငင်းကြေးဆွေးနွေးမှုတွေထက်ဆိုင်ရင်အောက်ခြေကနေတကယ်လုံဆောင်နေသူတွေအချင်းချင်းစစ်မှန်နဲ့ပြန်လည်တင်းကျပ်ရေးဖန်တီးနိုင်မှုမျှော်လင့်တယ်လို့ဆိုပါတယ်။ဒီလိုချင်းကပ်တဲ့နည်းလမ်းအောင်မြင်ပါမလားဆိုတာကိုတော့မသိနိုင်ဘူးလို့ဆောင်းပါးရှင်ကဆိုပါတယ်။လက်ရှိဖြစ်ရှိနေတဲ့စစ်တပ်နဲ့နိုင်ငံရေးနည်းလမ်းတွေကမအောင်မြင်တာတွေကြောင့်ရေရှည်ကျိုးပန်းနေရမယ့်စီးပွားရေးဖွံ့ဖြိုးမှုကနေတဆင့်တည်ငြိမ်အေးချမ်းမှုကိုရယူမယ့်နည်းလမ်းကိုမြန်မာနိုင်ငံရဲ့ရှေ့ရေးကိုမျှော်ကိုးတဲ့သူတိုင်းအာရုံစိုက်ထားတဲ့နည်းဆိုပြီးတော့လဲဆောင်းပါးရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင
်ရောရှင်ပါနယူးယောက်မြို့ကုလသမဂ္ဂအထူးလေးညီလာခံမှာဒီသတင်းပတ်ထဲကြားလို့ရှိရင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်တာနက်ဒဲရိုက်လီလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုတုံ့တက်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပြပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းတွေကိုကြိုဆိုပါရခင်ဗျာ
။ VOA American တရက်တရက်လေးလိုင်းစီစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဖို့တခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလတန်စီစဉ်ပို့ချပေးရဲ American EDM အသုံးအင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီခင်ဗျာ
။ဒီကိမ်းတင်တင်ပြမယ် EDM အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာအခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ B L O W E R blower ကတော့မှုတ်သူပေါ့ရှင် Squid Crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဖြစ်စီမှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဖြစ်စီတာမှုတ်ပြီးသတိပေးရကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့တဝိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုပ်ငန်းကိုင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီးနှင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆလိုတာဖြစ်ပါလေ။ဒီလိုလေအများအဖြစ်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတည်းကလေလုတ်ချံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေ။အမေရိကန်စီးရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင် ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ Whistleblower နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistleblower in reporting his boss's misconduct in the office I guess his conscience made him do it
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတစ္ဆန်ရကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ John ကကျွန်တော်ကိုပြောပြခဲ့တယ်အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John told me he is the whistleblower in reporting his boss's misconduct in the office I guess his conscience made him do it
တခုခုတရားမဝင်တာစီးနှင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကိုအတိစိမ့်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
Whistleblower.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီဂရီမနဲ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။လျှက်စစ်စွန့်အင်လိုအပ်ချက်ကြီးတဲ့မြန်မာနိုင်ငံမှာအစိုးရရဲ့ရေအားလျှက်စစ်စီမံကိန်းကြီးတွေနဲ့ချောင်းမီသွေးသုံးလျှက်စစ်တာအပြင်စက်ရုံစီမံကိန်းတွေအပေါ်စန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံတင်ရတဲ့အခြေအနေမှာပြန်ပြည့်ဖြိုးမြဲစွမ်းအင်ကိုပြောင်းလဲအသုံးပြုဖို့အရက်ပဲအဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်။ပြန်ပြည့်မြဲစွမ်းအင်ကိုမူဝါဒအရပြောင်းလဲဆောင်ရွက်ရင်ရောစီးပွားရေးတက်ချေကြိုင်မလား။လူလူနဲ့စီးပွားရေးလုပ်ငန်းတွေအတွက်တည်ငြိမ်ပြီးပြည့်မီတဲ့တအားပမာဏရပါစီမယ်ဆိုတဲ့အမှတ်ကံကျက်ကိုရှိပါသလား။ဝါရှင်တန်ဒီစီကကမ္ဘာ့ဘဏ်ရုံးချုပ်မှာမြန်မာရှက်လျက်စစ်ကဏ္ဍအရေးလာပြီးဆွေးနွေးတဲ့ Save the Natural Resources Center အဖွဲ့ဒါရိုက်တာကိုအေပရဂျူဂျူကို VOA Studio မှာမိုက်တင်ကြီးထိုင်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍများတင်ပြထားပါရခင်ဗျာ။
2030မှာလျှက်စစ်ရဖို့ကြိုးဆိုလို့ရှိရင်ရေအားလျှက်စစ်ရဲ့ကြောက်မီသွေးရဲ့ကိုအားပြုပြီးတော့မှဒီလျှက်စစ်တာအောင်ဖြစ်တင်ဖို့အတွက်စီမံနေတာရှိပါတယ်ကြာအဲ့တော့ကျွန်တော်တို့အစီအစဉ်ကစားတဲ့မှာကကြောက်မီသွေးရဲ့ဒီရေအားလျှက်စစ်အခြေအနေရောမလုံဆောင်ပဲနဲ့ဟိုပြန်ပြည့်နေဆိုင်ရင်လို့ပြောရဲ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ကြာခုနကပြောတဲ့တန်းစင်တော့ဆွမ်းရင်ရပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ကြည့်နေဆွမ်းရင်ပေါ့မြန်မာနိုင်ငံမှာပြန်ကြည့်မယ်ဆွမ်းရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီပြန်ကြည့်မယ်ဆွမ်းရင်ပေါ့နော် renewable energy နဲ့ပတ်သက်ပြီးတော့ဘယ်လိုဆွမ်းရင်တွေကိုအစိုးပြုထားပါသလဲရှင
်ပြန်ကြည့်မယ်ဆွမ်းရင်ဆိုရင်ကျွန်တော်တို့ဒီဟိုပေါ့ရေအားလျှက်စစ်ကူမှာအရင်မကြီးမားတဲ့ရေအားလျှက်စစ်ပေါ့ဒီဟိုဟာမဟာဆဲအကြီးကြီးမဟုတ်တဲ့ရေအားလျှက်စစ်လိုမျိုးပြီးတော့မှကြောက်မီသွေးကြောက်မီသွေးမဟုတ်တဲ့ကြောက်မီသွေးသုံးတဲ့လျှက်စစ်တွေကိုကျွန်တော်တို့မထောက်ခံဘူးအာနောက်ပြင်ပြင်းရဆိုင်တဲ့မှာကျွန်တော်တို့ bio mesh လုပ်ပါမယ်ပါမသာမလခေါ်တဲ့ဒီဟုတ်သာမဆိုတဲ့ဟာတွေပါမယ်ပေါ့ပြီးတော့နောက်အာကျွန်တော်တို့ bio mesh တွေပါမယ်ပေါ့နော်ပြင်ပြင်းရဆိုင်ကျွန်တော်တို့ဒီအော်ကျွန်တော်အရက်ဖက်ဖွဲ့စည်းနေတဲ့အတိတ်ဖက်ဖွဲ့နဲ့ဟာပြင်ပြင်းရဆိုင်ရအဲ့ဒါတွေဖြစ်ပါလေကြာဟုတ
်မြန်မာနိုင်ငံမှာအဓိကဒီလျှက်စစ်ဓာတ်အားမလုံလောက်မှုကလည်းဒါစီးပွားရေးဖွံ့ဖြိုးမှုမှာတော်တော်လေးဒါထိခိုက်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာအစိုးရဘက်ကလည်းဒီလျှက်စစ်ရရှိရေးကိုဟိုတိုးပြီးတော့ဟိုအာယုံဆိုင်ပြီးတော့လုတ်တဲ့နေရာမှာသူတို့ကရေအားလျှက်စစ်တို့ကြောက်မီသွေးတို့ကတော့တေချာပေါက်လျှက်စစ်ဟိုလွယ်လဲလွယ်မယ်ဟိုကုန်ကြစရိတ်လည်းနည်းမယ်ဆိုတဲ့အပိုင်းနဲ့သွားတဲ့သဘောရှိပါတယ်ဒီပြန်ပြင်းမြဲဆွမ်းအင်လိုမျိုးကြောင်းပြီးတော့နော်မဟာပြူဟာပြောင်းလုတ်ရင်ရောနိုင်ငံမှာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့စွန့်အင်ပမာဏပြည်မီနိုင်မှာမလားဟိုဟိုတကယ်ရောအလုပ်ဖြစ်ပါမလားရှင
်။နော်ဟုတ်ကဲ့ဗျာအခုအဲ့ဒါဆိုနှစ်ပိုင်းပြောရမယ်ကြာခုနကတော့ကျွန်တော်တို့လက်ရှိဟိုဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကလျှက်စစ်ကိုထုတ်တယ်ဆိုတဲ့နေရာမှာခုနကကြောက်မီသွေးတွေရေအားလျှက်စစ်တွေထုတ်တယ်ဆိုပြောလို့ရှိရင်ပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလောက်ဟိုပြည်တွင်းသုံးဆွဲမှုတစ်ခုပေါ့နော်နောက်တစ်ခုကအခုကပြည်တွင်းမှာသုံးဆွဲမှုမလုံလောက်သေးပဲနဲ့ဒါကိုဟိုထုတ်ရောင်းမှုအတွက်စီမံပြီးတော့မှလုပ်တယ်ဆိုတော့ဒုတိယတစ်ချက်ရှိပါတယ်ဗျာခုနကပြောတဲ့ပထမတစ်ချက်ဖြစ်တဲ့ပြည်တွင်းသုံးဆွဲမှုအတွက်ကိုကျွန်တော်တို့ renewable energy ဆိုတဲ့ကောင်းစင်အောက်ထဲမှာဟိုပြန်ကြည့်နေဆွေးရင်ကောင်းစင်အောက်ထဲကနေသုံးမယ်ဆိုပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလဲလုံလောက်တယ်ပြီးတော့ဆက်မှုလုပ်ငန်းတွေအတွက်လုပ်လို့ရပါတယ်ဆိုတော့တိတိမာတွေရှိပါတယ်ဗျာပြီးတော့နောက်လက်ရှိကမြန်မာအစိုးရတောင်းနေတဲ့ဒီ legacy ဟိုဘောနော် legacy facility infrastructure တွေပေါ့ကျွန်တော်အဲ့ဒါဆိုရင်ဒါနှစ်တွေရရှိပြီးတော့ရှိခဲ့ပြီးအထက်မှာထွက်နေတဲ့ legacy တွေက
ကျွန်တော်အလဟာတာဖြစ်တာတွေအဲ့ဒါကိုပြန်ပြီးတော့မှနည်းပညာပြန်ရှင်းမြင်လို့ရှိရင်အကောင့်တွေကလက်စစ်ပြန်ပြီးတော့မှတော့လောလာနိုင်တယ်ပြီးတော့နောက်လက်ရှိရှိနေပြီးသားဆယ်တွေပေါ့ဆယ်ဆိုတာကလက်ရှိရှိနေပြီးသားဆယ်တွေကိုလည်းပြန်ပြီးတော့မှ upgrade လုပ်ရင်အဲ့ဒီလက်စစ်ပို့ထွက်လာမယ်နောက်တစ်ခုကမြန်မာနိုင်ငံမှာဟိုဒီဆယ်မြောင်းပေါ့ဆယ်မြောင်းဆိုတာစက်ကြီးတွေအတွက်သုံးတဲ့ဆယ်မြောင်း irrigation တွေကိုကျွန်တော်တို့လက်စစ်ထုတ်အောင်အတွက်နည်းပညာတွေပူးပေါင်းလိုက်လို့ရှိရင်ဒီကနေလက်စစ်တွေထပ်ထွက်လာမယ်ဆိုတဲ့ဟာမျိုးတွေရှိမယ်နောက်ကူကဆယ်တစ်ခုတည်းမှမဟုတ်ပဲနဲ့ကျွန်တော်တို့ဒီ solar swing လို့ခေါ်တဲ့နေရောင်ခြည်ဆွင်နဲ့ဒီဒီရလျက်စစ်ကြောင်းထဲမှာပူပေါင်းပြီး intermission သုံးတဲ့ဟာမျိုးတွေအာနောက်ထပ်ကျွန်တော် biomass သုံးတဲ့ဟာမျိုးတွေနောက်ထပ်တစ်ခုကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်48ရာခိုင်နှုန်းသောလူတွေကကိုယ်နဲ့ကိုယ်ရစီရအောင်ထုတ်ထားတယ်ပေါ့နော်ဒါမြန်မာနိုင်ငံ grid ဒီ national grid line နဲ့မပါပဲကိုယ်နီကိုယ်ဟန်နဲ့ရစီရအောင်ထုတ်ထားတဲ့ခါလေးတွေရှိပါတယ်အဲ့ဒါတွေကိုဒီ national grid line ထဲမှာဒီညအရပူပေါင်းခွင့်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့2030မှာမြန်မာနိုင်ငံရဲ့ရက်ရှိလိုအပ်ချက်ကဟိုအပြင်ထုတ်ရောင်းကြမလို့ပဲနဲ့မြန်မာနိုင်ငံထဲတည်းလုံလောက်ပါတယ်ကြ။ဒါပေမဲ့ခုနကပြောတဲ့ဒုတိယတစ်ချက်ဖြစ်တဲ့ဟိုအစိုးရအနေနဲ့ကဒီရက်ရှိတွေကိုပူရှံရုံနဲ့မဟုတ်ပဲနဲ့ထုတ်ရောင်းမှုတော့ပါပလန်လုပ်ရဲဆိုတဲ့အချိန်မှာခုနပြောတဲ့အကြီးစားဆယ်တွေအဲကြောင့်မိသေးကိစ္စတွေကပါလာတာဖြစ်ပါတယ်ကြ။ဟုတ်
ဟုတ်ကဲ့ဆိုတော့စီးပွားဖြစ်ရောတကယ်ရောဒီအသေးစားလေးတွေလုပ်တဲ့အခါမှာ management ဘိုင်းကစပြီးတော့ဟိုအသေးစိတ်လိုက်ပြီးတော့စီမံခန့်ခွဲရမယ့်ဟာမျိုးဖြစ်လာတယ်ဆိုတော့စီးပွားရေးအရာရောတွက်ချေကြိုက်ပါမလားနောက်ရေးရှည်ရောခံပါမလားဒီအသေးလေးတွေလုပ်တဲ့အခါမှာ
လက်ရှိမြန်မာနိုင်ငံမှာထုတ်တဲ့ resource line ထုတ်နေ install capacity ပေါ့အဲ့ဒါက megawatt 5600ကျော်ရှိပါတယ်ဗျဒါပေမဲ့တကယ်အသုံးပြုလို့ရနေတဲ့ဟာက3600 megawatt ပဲသုံးလို့ရပါတယ်အဲ့ဒါတွေကကျွန်တော်ခုနဒီဟိုမြန်မာနိုင်ငံမှာသုံးနေတဲ့လက်စစ်ထုတ်နေတဲ့ပစ္စည်းတွေရဲ့ဟိုနှစ်ကာလကြာလာတဲ့အတွက်ကြောင့်မို့အထက်မှာလက်စစ်တွေ waste ဖြစ်တဲ့ဟာလေးရှိပါတယ်အခြားအပြင်ဆိုရင်အခုလက်ရှိမြန်မာနိုင်ငံမှာ on grid လို့ပြောတဲ့ဒီဟိုလက်စစ်တာလိုင်းကနေရနေတဲ့ဟာက38ရာခိုင်နှုန်းကျော်ပဲရှိရဲကိုကနဲ့ကိုအမျိုးလက်စစ်တားလေးထုတ်ပြီးတော့မှဆိုလာတို့ဘာတို့ကနေထုတ်ပြီးလုပ်နေတဲ့ဟာ48ရာခိုင်နှုန်းလောက်ရှိတယ်ပေါ့ကျွန်တော်73ရာခိုင်နှုန်းကတော့ကျွန်တော်လက်စစ်တားမရသေးဘူးဆိုတဲ့ဟာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီမြန်မာနိုင်ငံလက်စစ်စွမ်းရည်ပြည့်ဖို့အတွက်ကိုအခုရေရလက်စစ်အကြီးကြီးတွေစောင့်မယ်ကြောင်မီသွေးတွေနဲ့စောင့်မယ်ဆိုတဲ့ဟာတွေဟိုစီးပွားရေးအရလိုအပ်ချက်ကိုဖြည့်မယ်လို့ပြောနေတယ်ပေါ့နော်အဲ့ဒါတွေမစောက်ပဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတချို့ရေရလက်စစ်ထုတ်ထားတဲ့ဆယ်တွေရဆိုရင်ဟိုမတုံးဖြစ်ပဲပို့နေတဲ့ megawatt တွေရှိမှန်းဥပမာကချင်ပြည်နယ်မှာရှိနေတဲ့ဆယ်တခုဆိုရင်360 megawatt လောက်ပို့နေတဲ့ဟာမျိုးတွေရှိမှန်းပြီးနောက်တစ်ခုကျွန်တော်တို့ energy efficiency လို့ပြောတဲ့ဒီဟိုပေါ့စွမ်းအင်ချွေတာနိုင်တဲ့ပစ္စည်းတွေကိုအစားအသောက်သုံးခြင်းအပြင်ကျွန်တော်တို့ megawatt 400ပေါ့အာ megawatt 400နီးပါးလောက်ကျွန်တော်ချွေတာနိုင်မယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လက်ရှိဒီဟိုပေါ့ကျွန်တော်တို့ဟိုဆက်ပြူရေးအတွက်ပေးနေတဲ့ဆယ်တွေရှိရပါတော့အဲဆယ်တွေကိုကျွန်တော်တို့ဒီပညာအထောက်ပံ့အားဖြင့်လုပ်လို့ရှိရင်အဲ့ဒီကနေပြီးတော့ကျွန်တော်လက်စစ်တွေထပ်ထွက်လာနိုင်တယ်အဲ့ဒါကိုကျွန်တော်တို့တွက်ထားတဲ့အထက်မှာမဂါဝတ်50လောက်50နီးပါးလောက်ထွက်လာနိုင်မယ်ဆိုတဲ့ဟာမျိုးရှိရပြီးတော့နောက်တစ်ခုကမီနီနဲ့ပီကိုဟိုက်ဒရိုလေးတွေပေါ့မီနီဆိုတော့ဒီဟိုရေရလက်စစ်အသေးလေးတွေတပိုင်းတနိုင်ရေရလက်စစ်လေးတွေထုတ်ခြင်းအားဖြင့်ကျွန်တော်တို့3900မဂါဝတ်လောက်ထွက်ဖို့အတွက်မန္တရာရှိတယ်ပြန် small hydro ကနေ16000ထွက်လာဖို့16000နီးပါးထွက်လာဖို့ပြီး solar ပေါ့ solar ကနေဆိုရင်ကျွန်တော် megawatt 1000လောက်ထွက်လာမယ်ဆိုတာတွက်ထားတယ်ပြီးတော့ wind ပေါ့လေယာဉ်လျှက်စနဲ့ပတ်သက်လို့က4000 megawatt လောက်ထွက်မယ်လို့ခန့်မှန်းထားတယ်ဒါပေမဲ့အဲလေယာဉ်လျှက်စနဲ့ပတ်သက်တဲ့ဟိုသုတေသနပြုချက်တွေတော့အတိပြုဖို့တော့လိုမယ်ကြာနော်အာနောက်တစ်ခုက biomass biogas လို့ပြောတဲ့ဟာကနေကျွန်တော် 3000 megawatt လောက်သုံးမယ်နောက် cogeneration trigeneration ဆိုတာဒီထွက်လာတဲ့ဟိုဟာလျှက်စတဲ့အားတွေပူပေါင်းပြီးတော့မှသုံးတဲ့ဟာမျိုးတွေကနေပေါ့ megawatt 1000နီးပါးပါနော်အဲ့တော့အကုန်လုံးပေါင်းကြည့်လိုက်လို့ရှိရင်ကျွန်တော် megawatt 4200 megawatt လောက်က renewable energy ရနေရနိုင်ပါတယ်ပေါ့
မတ်တင်ကြီးထရဲ့ဒီတစ်ပတ်စီးပွားရေးကဏ္ဍတင်ပြချက်ပါ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်အခုတခါသုဒ္ဓဆုံးလေး American တခွင်ကိုနားဆင်ကြရပါဦးမယ်American ပြည်တော်စုမှာထုတ်ဝေခွင့်ဖတ်ရှုခွင့်ပိတ်ပင်ခံရတဲ့စာအုပ်တွေအကြောင်းနဲ့လူမဲအားကစားသမားတွေရဲ့ဒုထောက်ဆန္ဒပြထုတ်ဖော်မှုအကြောင်းခုတစ်ပတ်သုဒ္ဓဆောင်တဲ့ American တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ဆက်ပေးထားပါရခင်ဗျာ
American ပြည်တော်စုမှာအကြောင်းတွေအခုလိုပြန်ဖွင့်ချိန်နှစ်အစမှာထုတ်ဝေဖတ်ရှုခွင့်တားဆီးပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ကြောက်လေးရှိပါတယ်အဲ့လိုပိတ်ပင်ခံရတဲ့စာအုပ်တွေရှိတယ်ဆိုတာကိုသိဖို့နဲ့ဒီလိုအခြေအနေတွေကိုမီးမောင်းထုတ်ပြဖို့အမေရိကန်တဝန်ကစာကြည့်တိုက်ဒီမှာစာအုပ်ဖတ်ပွဲတွေကျင်းပကြပါတယ်။ဂန်ဝင်စာပေးလို့သတ်မှတ်ထားတဲ့စာအုပ်တွေကိုအကြောင်းတစ်ချို့မှာဖတ်ရှုခွင့်လည်းပိတ်ပင်မှုတွေရှိနေတာပါ။ဒီအကြောင်းဆက်တင်ပြပေးပါမယ်။
Get up from there I say. Okay.
A brown skin girl in a cotton gown got up and stretched her arms.
A good jagger, Richard Wright, yere, native son, saute, a cono chet chua, Tongua, donze laudunga, Chicago, Muma, city, nitangare, a tenace, ue, lume, lunge, Thomas T. Chama, Tisago, Tongua, lise, kuni durunga, to we get a pibi, Tongua, conesela, yamaro, New Hampshire, pinema, Tisago, baby and library. Sautema, James are taken genuine Zagaloni power in a jaw. Daha Seko Janan Zirisu beat up Pipian Laidawa, Agu Kamaro, Virginia Pine, Alexandria Murrow, Justin Wilsinga, Satirate Kuma, Agulu Paja Piaware.
I was looking over the list of books that have been banned all around our country.
Regan Bianu de Quema, Towigwe, Pasuwe, Pipin Tai, South Nimu, Silate Kama, Disa, General Dolly Swissamai, General Steven Ere Pawinjing, Johnny Ma, Nicola, Pincha Light, South Wigo, Pipin, Tasi, Arishibi, Kaleri, South Muzo, Pasuwe, Maya, Lola Jabari.
Walk with many leaves of grass, South Soinle, Ninene, Yitari, Parajan, so beat up Pipin Cavare. Mark Twain's Adventures of Huckleberry Finn Saugaro, Lumuye, Yimbozari, Powerness, so be up in a chuma, Pashugan Pippin Tower, Beatley, Boho Sajide, Wunna, Kiddy Doga.
A lot of them are still banned, including the ones that are here.
The catcher in the Rice Sauha, Satawi Pigrega, Missing Pippin Kanayaraba, Harry Potter Sau Sule, Katli Chow Sajida Grigani, Pesha Kanabari.
The Domino, Pippin Kanay Sau, the Rimba Yoga Karen, Sajida Masau Papuri Chimbaware. American Pazibo Ubre, Petma Pinsen Jema, Lilla Swatopo, Josu Quent, Pashukun, Petarajang, Pepin Tamu Rishini Jamaway, Agulo Sao Papori, Jemba Nainawakmia. African American Olympic Agazaraman Ua, American Pianzuma, Lumoye, Yakweja Sasamu Rishini, Surago Piatare, Nine, Ladio So, Lirama Sandambido, Kangwes, and Apiagajara, Agusoye, Mazet Nishidawabi, Tangua, Chose Shikuni, Nuya, the Olympic Agazar Pemwe, Dwin, Supe Buema, Elos, and Apiagajarawa, the John Setin Piapuame.
And Carlos, as usual, has burst out of the box. Tommy Smith, running pretty well so far. And in lane 2,
Pombook
is strong on the outside. It's Edwin Roberts. It's John Carlos right now.
Tangua Chose Shikuni, Audubala Sachayaniga, American Olympic Piedama, Tommy Smith, John Carlos Duha, Subway season, Dwayne, Ladio, So, Lides, and Dambiro, American Bianzuga, Lumuri, Quejapine, Murigo, Mimon, Tobiare, and Ine, Kangua Sana Topo, Gejaware, American Maima, Lulu Jimbo, Suzuya, Yuakweja, Sassane, Chinkala, Dwayne, Mexico City, Mazimbare, Olympic, Gemma, Smith, Ne, Carlos, to Sanapiake Jarawa, Howard, Tekaduga, Nanyayi, Tek, Pamoka, Dr. Michael Fontraiga, Nanyayi, Yashotimuri, Shinigerago, Agulu, Topiaware.
It was occurring at a time in which there's a great deal of tension and a great deal of uncertainty about
how Taiwan ja tema mu ri shin tet ni chin phit de lo Martin Luther King ne Bobby Kennedy lo lou chan khan ara jaw chin ni shout thwe ni chin ma di chin ni ri nyin tet paw aw blue lo a man ma ti le phit ni ya de chin ma sana thop phor ge ja da wa shwe de sei su ya ge de smith ha meter 200 a pi pain win ma ka ba san ni chou nai ge du ba Carlos Caro, Jesus Yaga Ware, Sulakan Yayu Jema, Turun Ua, American Bianzuga, Sam Wedding Mugu, Mimon Tubiare and Ine, Chevalane Nigeware, Nangan of the Chingo Timo Chimaro, Gangumbi, Ladio So Lives and Langejaware, Taha, Turun Uye, Tatine Yayan Mugu, Piadare, Loya Chidelu, American Tekaduga, Lumioye, Medianesses and Yipamoka, Shari Williams Capioare.
So to have these two young black men take this moment that
Lume Lunge na uga akhu lo sana pya lite de tin ha ka ba talwa a che twin pyo sia re phit twa ke ba de a thu thapin America ma lume re hlo myaw yi atwe a lon a ye ji bon go a lo lou yan ne mi maung thu pya kha ra ga pyo sia po phit kha ra ba
1968 khu ne su pe bwe bi ma ro American Olympic tin ga ni thuro na u go thop pye kha ba de ai naw dot Smith ne Carlos to ha a tat a nie go raw ma chin chaw khan kha ya ba de Olympic Agazadamat Upikere, Tommy Smith Ga, the Anyadamu de Tansu Tebu Wimbu Yejibungu, Agulu Pioare.
Free expressions must be a continuous sound, my people.
Pinaipo and Silo Samilulas are top of Yosemu Tango, Selet Tesavalime, Micholan and Kakesula Mashiva, Balape Kake, Sepi Cholavalime.
အိုလံပစ်ဆုချီးမြှင့်ပွဲအခမ်းအနားတွင်ကံကွယ်ဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှန်နှင်း90ပြည့်တဲ့အနေနဲ့ကာလို့စ်ဟာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူးချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြားခဲ့ပါတယ
် Doing the right thing is not an easy thing to do for me or anyone else
ကျွန်တော်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့နှစ်90ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီနှစ်90ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူ
းအမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖြတ်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖြတ်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါရယ
် Right now there are still
အရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီနှစ်90ကအဖြစ်ပြက်ဟာအခုချိန်ထိကိုတွန်းမမှုရှိတယ်ဆိုတာကိုပြသနေတာပ
ါတရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါရယ်
We see that when athletes do stand up and step up
အားသာသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြအောင်စနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Carroll တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒုထောက်ဆန္ဒထုတ်ဖော်ခဲ့သူအမေရိကန်ဖုတ်ဘောအားကစားသမားကေပါနစ်တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြကြရတာပါဒီစီစဉ်ကိုတောက်ကြနေညမှာတစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါတယ်ခင်ဗျာVOA America အသံရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိ line to meter 16, line to meter 19, line to meter 40တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖက်အစီအစဉ်ရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိကီထိုက်ကကြေညာပေးပါမယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကရေနံလောက်ခွက်တွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတီသိမ်းယူသွားမဲ့အရေးကနေကာကွယ်ပေးဖို့အတွက်အဲ့ဒီအနည်းတစ်ပွဲမှာအမေရိကန်တပ်ဖွဲ့တချို့ဆက်လက်တက်ချထားတဲ့အကြောင်းကာကွယ်ဝင်ကြီး Mark Esper ကတင်းနှာနေမှာပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတာမှာတင်းနှံနေကြတော့ကားအစီးတရားကျော်ပါတဲ့ရင်တန်းနဲ့အမေရိကန်တပ်ဖွဲ့တွေဆီးရီးယားကနေအီရတ်ဘက်ကိုဖျက်ချော်လာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်အင်အားပမာဏကိုတိတ်တဆိတ်ရှော့ချနေခဲ့ရမှာပြီးခဲ့တဲ့နှစ်ကအထိရှော့ချခဲ့တဲ့တပ်သားဥယျာဉ်စုစုပေါင်း 2,000 ထိရှိခဲ့တဲ့အကြောင်းအာဖဂန်မှာရှိနေတဲ့ထိပ်ပိုင်းအမေရိကန်ဗိုလ်ချုပ်ကြီးတဦးကတင်းနှံနေမှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့အာဖဂန်မှာဆက်ပြီးရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာသူတို့အတွက်ရှင်းရှင်းလင်းလင်းရှိနေတဲ့ဥတီချက်တွေကိုအကောင့်ထဲဖို့ဆောင်ရွက်နိုင်စွမ်းရှိနေတယ်လို့လည်းသူကပြောပါတယ်။ဗိုလ်ချုပ်ကြီး Austin Scott Miller ရဲ့ထုတ်ဖော်ပြောဆိုချက်အရအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အား12,000လောက်အကြမ်းဖျင်းရှိနေသေးတယ်လို့ဆိုပါတယ်ရှင်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမိန့်ခွန်းမှာတော့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုအလေးထားဖိတ်ခေါ်သွားတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်အဆင်ပြေချုံးမွေတဲ့အနေအထားမျိုးဖြစ်အောင်မြန်မာအစိုးရအတွင်းပြုပြင်ပြောင်းလဲမှုတွေကိုလည်းဒေါက်ဆန်းစုကြည်ကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်ရှင်
။အင်္ဂါနေ့မနက်ခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံသားတရင်ချင်းချုပ်ကိုမတ်သိကီတိုက်ကကြေညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးEngineer ကတော့ Nicholas Ivanov ဖြစ်ပါတယ်ကျွန်တော်ကတော့ရေမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ890ထုတ်လွှင့်မဲ့အစီအစဉ်လေးကို line to meter 16 kHz 1683 line to meter 19 kHz 1565 line to meter 15 kHz 1765တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.